တတိယသားချက်တွေကြောင့်တရုတ်နိုင်ငံမှာဖမ်းဆီးခံနေရတဲ့သတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့ EU ဥရောပသမဂ္ဂကတရုတ်နိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ Bloomberg News သတင်းဌာနကဝန်ထမ်းတစ်ယောက်ဖြစ်တဲ့တရုတ်နိုင်ငံသူ Hazel Fan ဖမ်းဆီးခံရပြီးမှ EU ကအခုလိုတိုက်တွန်းလိုက်တာပါ။ Hazel Fan ကိုအရက်ဝတ်နဲ့တရုတ်လုံခြုံရေးအရာရှိတွေကပြီးခဲ့တဲ့တနင်္လာနေ့ကခေါ်ဆောင်သွားတာလို့ Bloomberg သတင်းဌာနကပြောပါတယ်။ဒီအစိုးရကတော့အမျိုးသားလုံခြုံရေးကိုအန္တရာယ်ပြုနေတာကြောင့်သူကိုထိမ့်သိမ့်ရတာလို့ပြောပါရယ်တတိယသားတာနဲ့ဆံရွယ်ပြီးဖန်ဆီးခံရသူအလုံးချက်ချင်းပြတ်လွတ်ပေးတဲ့ကြောင်းတတိယတွေရေးသားတာကြောင်းဒီနှစ်တည်းတရုတ်တရင်သမားတွေနဲ့နိုင်ငံသားတွေမတွေ့တော့ပဲပျောက်ကွယ်သွားတာထိမ့်သိမ့်ခံရတာနဲ့နှောက်ယှက်ခံရတာတွေရှိကြောင်းလည်း EU ဖွဲ့ပြောခွင့်ရရဲ့စနေနေ့ကထုတ်ပြန်ကြမှာပါရှိပါရယ်ထိမ့်သိမ့်ခံရတဲ့ fan ကိုလိုအပ်ရင်ကြမ်းမရေးဆောင်ရှောင်မှုပေးဖို့သူကိုယ်ပိုင်ရှင်းနေခံနိုင်ဖို့နဲ့မိသားစုနဲ့ဆက်သွယ်နိုင်ဖို့တရုတ်အာရဗိုင်းတွေကခုပြမယ်လို့မျှော်လင့်ကြောင်းလဲ EU ရဲ့ကြေညာချက်မှာပါရှိပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့ fan ရဲ့အမှုကိုစစ်ဆေးနေစေလို့ပြောပါတယ်။တရုတ်နယ်ပေါ်ကအော်စတြေးလျသတင်းတောက် Chanley အဖမ်းခံရပြီးလက်အတော်ကြမှာ fan အခုလိုအဖမ်းခံရတာဖြစ်ပါတယ်။တရုတ်နိုင်ငံပိုင် CGTN ရုပ်သံမှသတင်းကြေညာသူဖြစ်တဲ့ Chanley ဟာဖမ်းဆီးခံရပြီးကြတဲ့အခုချိန်ထိပျောက်ကွယ်နေစေဖြစ်ပါတယ်ခင်ဗျ။